နေဆက်ကုံသွဲစကန်နေရှိတဲ့မြို့တွေမှာတိုက်ပွဲတွေဖြစ်နေပြီးကုံသွဲရေးယာယီရပ်တန့်ထားတာကြောင့်လက်တလောမှာတော့မှောင်ခိုးဈေးကွက်ပြန်ပြီးဖြစ်ထွန်းလာတယ်လို့ကုံသွဲတချို့က VOA ကိုပြောပါတယ်။တမူးနယ်ဆက်ဂိတ်ကနေအိန္ဒိယကုံစီတချို့ပြန်ပြီးဝင်နေတယ်ဆိုပေမဲ့တကယ်တမ်းတော့တရားမဝင်ကုံသွဲနေကြတာလို့ဒေသခံကုံသွဲတူဦးက VOA ကိုပြောပါတယ်။
ကျွန်တော်တို့ဗတ်တရားလည်းအခုကအိန္ဒိယလူကြီးတွေလည်းပြည့်နေကြတယ်။ဒါဆိုတဲ့ဈေးတွေလည်းများတယ်။ဒီကတော့တက်ပါပဲသူတို့ဘက်ကလည်းဒါလိုက်ပုံမှန်လာနေလားဟာတော့ဒီဘက်ကိုရောက်လာသူဘက်ကလည်းပုံမှန်လိုက်တိုင်းသူပြီးတော့ပို့ရတာဟုတ်တယ်။တမကူလီလာပိတ်တာဆိုတော့ပွဲလိုက်နေတယ်သူတို့ကတော့သူတို့ဘက်ကလည်းမြင်းကြီးတက်လာကြောင်းဒါကလမ်းမပြန်ကြပတ်လာတာ။ဘာလဲအဲ့ဒါသွားနေကြတာသူတို့မှာပူသွားနေကြတာပေါ့။ကျွန်တော်ကမှာမွေးကြီးကြတော့ကြသူတို့ကလည်းအော်တိုတက်တယ်ဖြစ်တာတော့ပို့တော့ကသာပါတော့အိန္ဒိယတက်တယ်ပြီးတော့မှာ30ခုက40တော့ဖြစ်တာ။
စကိုင်းတိုင်းကလေးတမူကားလမ်းပေါ်မှာတိုက်ပွဲတွေရှိနေပြီးအခုအချိန်ထိသွားလာပိတ်ထားတော့ဖြစ်ပါတယ်။ဒါကြောင့်ပြပကမှောင်ခိုးတွင်းကုန်ပဲဖြစ်ဖြစ်ရန်ကုန်နဲ့မန္တလေးကလာတဲ့ကုန်တွေဖြစ်ဖြစ်အစအစအရာရာဈေးကြီးနေကြောင်းဒေသခံတွေကပြောပါတယ်။ပြည်တွင်းမှာ73စီတွေတဖြည်းဖြည်းဈေးတက်နေတာကြောင့်ကချင်ပြည်နယ်ဘက်မှာတရုတ်က73စီတွေကိုမှောင်ခိုးတင်သွင်းလာကြပါတယ်။ကံပိုက်တီလိုနယ်ဆက်ဂိတ်တွေကနေကုန်ကားတွေနဲ့တနိုင်တပိုင်တွင်းလာကြတာလို့ဒေသခံကုန်တယ်တူဦးက VOA ကိုပြောပါတယ
်။ဒီကေဘတ်တီအောင်မသိဘူး73စီတွေတော့ကားကြီးတန်းငယ်နဲ့ဝင်နေတာပဲ။စီပါနဲ့စက်ဗိန်းကန်းနဲ့ဝင်။ဒါကြီးတော့တလားလို့ရှိတယ်။ဒီဝင်ရတော့ဘာမှတော့ဝင်လို့တော့မသိပါဘူး။ဝင်နေတာပဲသိတယ်။ဒီနယ်လိုအဆက်နဲ့သွားရမယ်။ဒီစင်နာမျိုးတွေအစီအစဉ်နဲ့ပုံပတ်တော့မသွားဘူး။
တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့မှာအွန်လိုင်းရာဇဝတ်ဂိုင်းတွေကိုရှင်းလင်းတာ၊နယ်မြေရှင်းလင်းတာတွေကြောင့်မြန်မာဘက်ကကုန်စည်အသွားအလာမရှိသေးပါဘူး။တရုတ်ဘက်ကလူသုံးကုန်ပစ္စည်းတွေကတော့မှောင်ခိုလမ်းကြောင်းတွေကနေပြည်တွင်းကိုပုံမှန်ဝင်နေကြောင်းဒေသခံတချို့ကပြောပါတယ်။ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြဝတီနယ်စပ်ကုန်သွယ်ရေးကလည်းကရင်ပြည်နယ်ကစစ်ပွဲတွေကြောင့်ရန်နာထားရပါတယ်။မြဝတီမြို့ကပုဂ္ဂလိကဘဏ်တွေလည်းဒီနေ့အင်္ဂါနေ့ကစပြီးပိတ်ထားလိုက်ပြီလို့ဒေသခံတူဦးကပြောပါတယ်။ကုံသွယ်ရေးကတော့မှောင်ခိုလမ်းကြောင်းတစ်ခုပဲအားထားနေရကြောင်းပြောပါတယ်။နေဆက်ကုံသွယ်ရေးခက်ခဲလာတဲ့အတွက်ပို့ကုံတွင်းကုံလုပ်ငန်းတချို့ကိုရန်ကုန်စိတ်ကမ်းတွေကနေပြောင်းလဲလုပ်နေကြပါတယ်။ဒါပေမဲ့အခြေခံလူသုံးကုံနဲ့စားတောက်ကုံတွေကတော့နေဆက်ကနေပဲခက်ခက်ခဲခဲတွင်းယူနေရတာဖြစ်ပါတယ်ခင်ဗျာ။